မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလက်နက်ကင်ပြည်ပကဆိုင်ရာအထူးကိုယ်စားလှယ်ဟာစစ်အစိုးရရဲ့ဖိတ်ကြားချက်အရရောက်ရှိလာခြင်းဖြစ်ပါတယ်။ဒီအချက်ကိုအာရှလူအခွင့်အရေးစောင့်ကြည့်အဖွဲ့ကကောင်းသောအလားအလာဖြင့်ရှုမြင်သုံးသပ်ပါတယ်။အာရှလူအခွင့်အရေးအဖွဲ့ကမစ္စတာဒေးဗစ်မက်တဆန်က RFA ကိုအခုလိုပြောပါတယ်
။ The visit is a positive step and the special representative should be finding out information from senior
ဒီကြီးစင်ဟာတာထွက်ကောင်းတဲ့ခီးစဉ်အဖြစ်ပြောရမှာပါ။ကုလသမဂ္ဂအထူးကူစလေအနေနဲ့စစ်အစိုးရထိတ်တန်းကောင်းဆောင်ပိုင်းနဲ့တွေ့ဆုံမှုတွေလုပ်ပြီးမြန်မာနိုင်ငံကကလေးစစ်သားအုံပြုမှုအခြေအနေတွေကိုစူးစမ်းနိုင်မှာဖြစ်တယ်လို့ယုံကြည်ကြောင်းပြောသွားတာပါ။မြန်မာနိုင်ငံကကလေးစစ်သားအုံပြုတဲ့အခြေအနေတွေပတ်သက်လို့တော့အာရှလူအခွင့်အရေးအဖွဲ့အနေနဲ့မျက်ခြေမပြတ်စောင့်ကြည့်နေပါတယ်လို့ပြောပါတယ်။မြန်မာပြည်ကကလေးစစ်သားအုံပြုမှုအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ရိုးမသုံးအဖွဲ့ကဦးကျော်ထက်ကလည်းအခုလိုပြောပါတယ်
။အခုလည်းပဲကျွန်တော်တို့ထပ်ပြီးလေ့လာတွေ့ရှိနေရတဲ့ကိစ္စကဥမာကိုတင်မ်းကျောင်းနေပါဆိုလို့ရှိရင်ယနေ့တက်တိုင်ကလေးစစ်သားတွေရှိနေတယ်ဆိုတဲ့ကိစ္စရှိရဲ။နောက်ပြီးတော့တချို့ကလေးတွေကဒီစစ်ထောင်နယ်ကိုပြန်ဝင်ရမယ်ဆိုတာကိုသိနေတဲ့ခါကျတော့ကလေးတွေကပြေးနေရတာအများကြီးပဲ။နည်းနည်းပေါင်းစုံလောက်ကိုရှိပါတယ်။အရာဝတိုင်းမှာလည်းရှိတယ်၊မကွေးတိုင်းမှာလည်းကျွန်တော်တို့ကြားတယ်အဲနောက်ပြီးတော့ကျွန်တော်တို့ဒီရန်ကုန်တိုင်းအတွက်မှာဆိုလို့ရှိရင်ဒီခရီးနှုတ်သုံးွားတို့ကိုညာကုန်းတို့ကော့မှုတို့အဲ့ဒီဘက်မှာလည်းပဲကျွန်တော်တို့ရှိနေတယ်ဒီလိုပြောရမယ်ဆိုလို့ရှိရင်တော့ဗျာကလေးတွေဆိုမှပြည်ထဲမှာရှောင်ပြေးနေရတဲ့ကလေးတွေရှိနေတယ်ဆိုတာကျွန်တော်တို့မှာခိုင်မာတဲ့အထောက်အထားတွေရှိတယ်ပေါ့
ဟုတ်ကဲ့အဲ့တော့ကလေးတွေရှောင်ပြေးနေတဲ့ကိစ္စအပြင်ဦးလက်ရှိရောစုဆောင်းမှုတွေလုပ်နေတယ်ဆိုတော့တင်းနေရောကြားရပါသေးလားခင်ဗျာ
အားကြားတယ်ခင်ဗျာကြားတယ်အဲ့ဒီဥစ္စာကတော့တို့ကဒီအာခုတော့သူတို့ပုံစံတစ်မျိုးပြောင်းလာတာကသူတို့ကအခုဒီရရက်ကတွေလည်းသူတို့ဟိုအသက်တွေသူတို့ပြောင်းထားတာတွေရှိတယ်ပေါ့နောက်ပိုင်းသူတို့စိတ်ကြိုက်အဲ့လိုမျိုးပြောင်းထားတာတွေလည်းရှိတယ်အဲ့လိုရရက်ကတွေကနေတစ်ဆင့်ပေါ့အာသူတို့ကအဲ့လိုမျိုးဒီစစ်သားစုဆောင်ရေးနဲ့ပတ်သက်လို့ဝိုင်းဝန်းပြီးတော့မှပံ့ပိုးကူညီဖို့ဆိုတဲ့ကိစ္စတွေကိုသူတို့အဲ့လိုအမိန့်စာတွေထုတ်တာတွေရှိတယ်ပေါ့အဲ့ဒါတွေလည်းကျွန်တော်တို့ကြားတယ်နောက်ပြီးတော့နယ်နဲ့စုဆောင်ရေးတပ်တွေခုမှဆိုလို့ရှိရင်ဒီပပင်တိုင်းစစ်တပ်နာကျုပ်ကနေပြီးတော့မှဆစ်လွတ်ထားတဲ့လေလေစစ်သားစုဆောင်ရေးတက်တယ်အခုချိန်ကြီးလှုပ်ရှားနေတဲ့ဥစ္စာတွေရှိတယ်ပေါ့
ဥကျော်ထက်ပြောသွားတာပါတစ်ဆက်သေးပဲမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်မှုတွေရှိနေစေဖြစ်တယ်လို့အာရှလူအခွင့်အရေးအဖွဲ့ကလည်းတွေးရှိထားပါတယ်လို့မစ္စတာဒေးဗစ်မက်တဆန်ကပြောပါတယ
် It's very clear that the Burmese military is still recruiting child soldiers and the problem
ဒီမှာစစ်အစိုးရအနေနဲ့ကလေးစစ်သားစုဆောင်မှုတွေဆက်ပြီးလုပ်နေတယ်ဆိုတာကတော့ထင်ရှားပါတယ်ဒါပေမဲ့ဘလောက်အတိုင်းထားတိစုဆောင်းနေတယ်ဒီလိုစုဆောင်းမှုတွေဟာ policy အနေနဲ့ချမှတ်ဆောင်ရွက်နေတာလားဒီကိစ္စတွေကိုတော့ရေးရရရမသိရပါဘူးလို့ပြောသွားပါတယ်ဒါပေမဲ့ဒီအခြေအနေတွေကိုမြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကစူးစမ်းဖော်ထုတ်နိုင်လိမ့်မယ်လို့ယုံကြည်မိတယ်လို့လည်းဆိုပါတယ်တခြားလူအခွင့်အရေးအဖွဲ့တွေကပြောဆိုနေကြတာကတော့မြန်မာပြည်မှာကလေးစစ်သားလုံးဝပပျောက်ဖို့အစိုးရများအနေနဲ့တာဝန်တိတိဆောင်ရွက်ရမှာဖြစ်တယ်လို့ကလေးတွေရဲ့မိဘရှင်တွေအနေနဲ့လည်းပါဝင်ဆောင်ရွက်မှုတွေပြုလုပ်ဖို့လိုတဲ့အကြောင်းကလေးအခွင့်အရေးတွေကိုသိရှိနားလည်ဖို့ပညာပေးမှုတွေလည်းလိုတယ်လို့ပြောဆိုကြပါတယ်။အခုမြန်မာနိုင်ငံကိုရောက်နေတဲ့အထူးကိုယ်စားလှယ်ဟာတွေ့ရှိချက်တွေကိုလာမယ့်နိုဝင်ဘာလမှာကုလသမဂ္ဂအထွေထွေတွေ့မှုချုပ်ထံကိုအစီအခံမှာဖြစ်တဲ့အပြင်မြန်မာနိုင်ငံမှာကလေးစစ်သားအုံပြုမှုတွေကိုစောင့်ကြည့်အစီအခံမဲ့စနစ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နိုင်ဖို့ရည်ရွယ်ချက်ရှိကြောင်းလည်းသိရှိရပါတယ်ခင်ဗျာ